ပြပရောင်မြန်မာအလုပ်သမားတွေကမြန်မာပြည်ကိုပြန်ပို့တဲ့လွှဲငွေများစုဟာနိုင်စင်အသက်ရှင်ရည်တည်ရေးအတွက်သုံးစွဲကြပြီးထိုင်းနိုင်ငံဘက်ကပို့တဲ့ငွေကအများဆုံးဖြစ်တယ်လို့ဒီဇင်ဘာလကုန်ကထွက်လာတဲ့ဩစတြေးလျနိုင်ငံဆစ်နီမြို့မက်ကွာရီတက္ကသိုလ်မြန်မာစီးပွားရေးလေးလာစောင့်ကြည့်ရေးအဖွဲ့အစည်းအခမ်းအနားဆိုပါတယ်ဒီအစည်းအခမ်းအနားဟာထိုင်းနိုင်ငံခရိုင်12ခုမှာရောက်နေတဲ့မြန်မာလူသမားတစ်ထောင်ကျော်ကိုစစ်တမ်းကောက်ယူလေ့လာထားတဲ့စီးပွားရေးစစ်တမ်းဖြစ်ပြီးခိုင်းရောက်မြန်မာလူသမားတွေကမြန်မာပြည်ကမိသားစုတွေအတွက်နှစ်စဉ်ပြန်ပို့တဲ့ငွေပမာဏဟာတဦးကိုပြန်ပြအမေရိကန်ဒေါ်လာ600နီးပါးရှိတယ်လို့ဆိုပါတယ်ဒီအရေးအတွက်ပမာဏအတိအကျကိုဘယ်လိုမှမသိနိုင်ပေမဲ့စစ်တမ်းကရတဲ့အချက်လက်တွေအရစမ်းစစ်ကြည့်မယ်ဆိုရင်အမေရိကန်ဒေါ်လာ3,500ခန့်နှစ်စဉ်ရှိမယ်လို့အခွင့်ရဲ့ခေါင်းဆောင်ပညာရှင်တဦးဖြစ်တဲ့ပမောက္ခရှောင်းတန်တဲ့က RFP ကိုပြောပြပါတယ
် We can't give a mic estimate but
the figure that we think is arrived at from our report. ဒီပိုင်းရောက်မြန်မာအများစုဟာထိုင်းနိုင်ငံမှာရောက်ရှိလုပ်လုပ်နေကြတာဖြစ်ပြီးထိုင်းဘက်ကပို့တဲ့ငွေဟာအများဆုံးဖြစ်တယ်လို့လည်းသိရပါတယ်။မလေးရှားစင်ကာပူနိုင်ငံတွေမှာမြန်မာလူသမားတွေရှိပေမဲ့ထိုင်းနိုင်ငံဘက်မှာတော့အလုပ်သမားရေအတွက်မများလာတဲ့အကြောင်းထိုင်းနိုင်ငံလေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာမြန်မာလူသမားတွေကိုအဓိကထားလုပ်ကိုင်နေကြတာတွေ့ရကြောင်းပမောက္ခရ းဆောင်တဲ့စနစ်နဲ့ပေးဖို့တာမဟုတ်ပဲအရက်ခေါ်ဟွန်ဒီလို့ခေါ်တဲ့ကိုယ်စားလှယ်တဆင့်လွှဲတဲ့ငွေတွေဖြစ်တယ်လို့လည်းသူကပြောပါတယ်
And again, I think that goes to the heart not only of the whole issue that the Burmese people don't trust their government.
အခုလိုပြောတဲ့အကြောင်းရင်းတရကမြန်မာအစိုးရအာဏာပိုင်တွေပေါ်လူတွေကမယုံကြည်လို့မြန်မာကျပ်ငွေကိုမယုံကြည်လို့ဆိုတာတွေကြီးမဟုတ်ပဲမြန်မာပြည်ကအဖွဲ့အစည်းတွေဖြစ်တဲ့အစိုးရဘဏ်ပုဂ္ဂလိကဘဏ်တွေပေါ်မယုံကြည်ကြရလဲပါပါတယ်လို့ Mr. Shawter ਨੇ ကပြောသွားတာပါဒီလွှဲငွေအားလုံးရဲ့68ရာခိုင်နှုန်းဟာဟွန်ဒီငွေလွှဲစနစ်ဒါမှမဟုတ်လူကြုံတဲ့ငွေသားသက်သက်ပို့တာတွေဖြစ်တယ်လို့ဆိုပါတယ်ဒီစာရန်ကအရေးကြီးဆုံးတွေးရှိထားတဲ့အချက်တစ်ချက်ကတော့ပြပရောင်မြန်မာလူသမားတွေကမြန်မာပြည်ထဲကိုပြန်ပို့တဲ့ငွေအများစုဟာနေစဉ်စားဝတ်နေရေးအတွက်သုံးစွဲကြရတာဖြစ်တယ်လို့ဗမာကရှောင်းတန်လင်းကပြောပါတယ
် A very very significant finding of our research was that remittances going back to Burma are used just for survival purposes
အလုံးထင်ရှားတဲ့တွေးရှိမှုတစ်ခုကတော့ဒီငွေအများစုဟာနေစဉ်စားဝတ်နေရေးတသက်သာအသုံးပြုဖို့ရည်ရွယ်ပေးပို့ကြတာဖြစ်တယ်ဆိုတဲ့အချက်ဖြစ်ပါတယ်စီးပွားရေးလုပ်ငန်းတစ်ခုထူထောင်လုပ်ကိုင်နိုင်မှုအရင်းနှီးဆိုတာမျိုးမတွေ့ရပါဘူးလက်တဲ့အမေရိကန်တိုက်ကမက္ကဆီကိုနိုင်ငံလိုမျိုးမှာဆိုရင်ပြပရောက်အလုပ်သမားတွေကပို့တဲ့ငွေဟာစီးပွားရေးလုပ်ဖို့အိမ်ဆောက်ဖို့စတဲ့အချက်လက်တွေကများပါတယ်အဲဒါတော့မမောက်ခရှောင်းတန်လည်းပြောသွားတာပါတနည်းအားဖြင့်ပြောရရင်ပြည်တွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်မှုမျိုးဖြစ်တဲ့ယင်းနှီးမြုံနှံမှုလုပ်ငန်းတရထူထောင်မှုအိုးအိမ်တည်ဆောက်မှုမျိုးတွေမှာမဟုတ်ဘဲစားဝတ်နေရေးကျန်းမာရေးလိုအခြေခံလိုအပ်ချက်တွေဘဝအသက်ရှင်ရည်ရည်အတွက်တသက်သုံးဖို့ဖြစ်နေတာတွေ့ရပါတယ်လို့ပမောကရှောင်းတန်နဲ့ကဆိုပါတယ
် But in Burma that's not the case because people are so poor and the conditions to invest and so on in Burma are so bad
ဒီမှာပြည်တော့ရင်းနှီးမြှုပ်နှံမှုဆိုတာမဖြစ်နိုင်ပါဘူးလူတွေကအလွန်ဆင်းရဲတော့ဒီငွေကိုအသက်ရှင်ရည်ရည်ဖို့တသက်သုံးဆွဲကြရတာဖြစ်ပါတယ်လို့သူကပြောတော်တာပါဥပမာအစမိုင်းဆောင်ရှောက်မှုအတွက်မြမအစိုးရကလူတူကိုတစ်နှစ်အမေရိကန်ဒေါ်လာ1ဒေါ်လာပိုးတာသုံးတယ်ဆိုတဲ့အခြေအနေမျိုးကြောင့်ပြည်သူတွေဟာအခြေခံကျန်းမာရေးလိုအပ်ချက်တွေအတွက်ကိုယ့်ဘာသာကိုပြန်လည်သုံးစွဲနေရတဲ့အခြေအနေမျိုးကိုဖော်ပြနေပါတယ်။ဒီစင်ခန္ဓာနေကုန်းမှာစာတမ်းပြုစုသူပညာရှင်၃ဦးကပြပရောက်မြန်မာလူသမားတွေရဲ့လွှဲငွေအကြောင်းလေ့လာချက်အစီရင်ခံစာကနေအဓိကတွေ့ရှိရတဲ့အချက်တွေကိုမှတ်ချက်ချထားတာတွေ့ရပါတယ်။တိကျက်ကဒီပြပရောက်မြန်မာလူသမားတွေရဲ့လွှဲငွေပမာဏဟာတခြားနိုင်ငံတွေမှာဆိုရင်တိုင်းပြည်စီးပွားရေးကိုဥမော့တိုးတက်လာစေမဲ့အရေးအတွက်ပမာဏဖြစ်တဲ့ဆိုတဲ့အချက်ဖြစ်ပါတယ်။နေ့ချက်ကဒီလိုပမာဏကြီးမားများပြားပေမဲ့မြန်မာပြည်မှာတော့ပြည်သူတွေဟာဒီငွေကိုအသက်ရှင်ဖို့တသက်သုံးဆွဲနေကြရတယ်ဆိုတဲ့အချက်ဖြစ်ပါတယ်။သုံးချက်ကတရားဝင်ငွေလွှဲလမ်းကြောင်းတစ်ရက်ကနေမြန်မာပြည်ကိုလွှဲပို့ရတဲ့အခြေအနေမျိုးမှာဆိုရင်အခုတည်းကုန်ကြစိတ်သက်သာပြီးပြည်တွင်းအခြေခံလုပ်ငန်းအဖွဲ့အစည်းတွေအတွက်ကြီးပွားတိုးတက်အောင်မြင်ရလမ်းကြောင်းတွေလည်းပွင့်လာနိုင်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။နောက်ဆုံးနံပါတ်၄ချက်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးအခြေအနေဟာအဆုံးစွန်ထိဆိုးရွားနေတဲ့အခြေအနေရောက်နေတာကိုဒီငွေလွှဲမှုလေ့လာချက်ကနေလက်ဟပြသနေတဲ့အချက်ဖြစ်ပါတယ်လို့ဒေတာဖော်ပြထားပါတယ်ခင်ဗျာ